ပါကစ္စတန်နိုင်ငံကိုအကျွေးထောင်ချောက်ထဲကိုရောက်အောင်တွန်းပို့နေတယ်ဆိုတဲ့ဝေဖန်ပြောဆိုချက်ကိုတရုတ်နိုင်ငံကပေးချလိုက်ပါတယ်။ပါကစ္စတန်နိုင်ငံမှာရောက်ရှိနေတဲ့တရုတ်နိုင်ငံတော်ကောင်စီဝင်နိုင်ငံသားဝန်ကြီးဝန်ဂီဟာပါကစ္စတန်နိုင်ငံသားဝန်ကြီးရှာမာမုဒ်ကော်ရရှိနဲ့အစ္စလာမဘတ်မြို့တော်မှာစနေနေ့ကတွေ့ဆုံပြီးတော့တွေ့ဆုံကြပြီးတဲ့နောက်မှာအဲ့ဒီလိုတုံ့ပြန်ပြောဆိုခဲ့တာဖြစ်ပါတယ်။အစ္စလာမဘတ်မြို့ကနေအာယာဂုစ်ပြပုတ်ထားတဲ့တရင်လွာကိုကုချတော်တင်းကပြောပြပေးပါလိမ့်မယ်ခင်ဗျာ
။ပါကစ္စတန်နိုင်ငံမှာမကြုံစဘူးကြီးမားတဲ့ပမာဏနဲ့ဒေါ်လာဘီလျံပေါင်းများစွာရင်းနှီးမြှုပ်နှံထားတာကိုတရုတ်ကကာကွယ်ပြောဆိုတာပါ။စီးပွားရေးဖွံ့ဖြိုးတိုးတက်မှုအစီအစဉ်ဟာငွေပြတ်နေတဲ့ပါကစ္စတန်နိုင်ငံကိုတရုတ်အကျွေးထောင်ချောက်ထဲရောက်အောင်တွန်းပို့နေတယ်ဆိုတဲ့ဆွဆွဲချက်တွေကိုပယ်ချပါတယ်။တရုတ်ပါကစ္စတန်စီးပွားရေးစင်ကြံ CPEC လို့ခေါ်တဲ့နိုင်ငံအစီအစဉ်ကြီးဟာအလင်းအမြန်ကောင်းထဲပေါ်နေတဲ့ကမ္ဘာလုံးဆိုင်ရာ Belt and Road BRI အစီအစဉ်ရဲ့တစ်စိတ်တစ်ပိုင်းမှာ BRI ဟာတရုတ်သမ္မတရှီကျင်းဖင်ရဲ့အထူးစီမံကိန်းဖြစ်ပါတယ်။ CPEC စီမံကိန်းအရဒေယုပို့ဆောင်ရေးကွန်ရက်စွမ်းအင်စီမံကိန်းတွေ၊ဂွာဒါမာရေနဲ့စေကမ်းတစ်ခုနဲ့အထူးစီးပွားရေးဇုန်တို့ကိုတည်ဆောက်အဆင့်မြင့်မှာပါ။ဒီစီမံကိန်းကနေ2030ပြည့်နှစ်အရောက်မှာကုန်ထုတ်လုပ်ငန်းဗဟိုချက်တစ်ခုဖြစ်လာစေဖို့ပါကစ္စတန်ရဲ့စက်မှုလုပ်ငန်းဖွံ့ဖြိုးရေးကိုအထောက်အကူပြုမှာဖြစ်ပါတယ်။လွန်ခဲ့တဲ့၄နှစ်အတွင်း CPEC စီမံကိန်းကနေပါကစ္စတန်မှာတရုတ်ရဲ့ယင်းနှိမ့်နှံမှု19ဘီလီယံဒေါ်လာအထိရှိလာတယ်လို့ဝန်ကြီးဝမ်ကပြောပါတယ်။အစောပိုင်းကစတင်ထားတဲ့စီမံကိန်း22ခုကိုအပြီးသတ်ထားပြီးဒါမှမဟုတ်အပြီးသတ်နေပြီလို့ဆိုပါတယ်။စီမံကိန်း18ခုအတွက်တရုတ်ရဲ့ဓာတ်ရိုက်ယင်းနှိမ့်နှံမှုဒါမှမဟုတ်တရုတ်ရဲ့ငွေကြေးအကူအညီနဲ့လှုပ်ဆောင်ခဲ့တာလို့ဝန်ကြီးဝမ်ကရှင်းပြပါတယ်။ဒါ့အပြင် CPEC စီမံကိန်းတွေရဲ့ပွင့်လင်းမြင်သာမှုအပိုင်းအပေါ်စိုးရိမ်မှုတွေရှိနေတာကိုလည်းပယ်ချပါတယ်။
Only 4 have been using concessional loans from the Chinese side. Therefore, to be short, the
CPEC အစီအစဉ်ကြောင့်ပါကစ္စတန်ဘောအကျွေးဝင်မပြည့်စုံဘူးအတွက်စီမံကိန်း၄ခုအကြမ်းဖျင်းအဖြစ်ဒေါ်လာ6ဘီလီယံကိုပဲအတိုးနှုန်းသက်သာတဲ့ချင်းငွေနဲ့အကောင့်ထဲပေါနေတာပါ။ဒီစီမံကိန်းတွေပြီးဆုံးလို့လက်ပတ်ပြီးဆိုရင်ကြီးမားတဲ့စီးပွားရေးအကျိုးမြတ်တွေရလာမှာဖြစ်ပြီးပါကစ္စတန်စီးပွားရေးမှာတိတ်ကိုအကျိုးရှိလာမှာဖြစ်ပါတယ်လို့ဝန်ကြီးဝမ်ကြီးကပြောတာကိုဘာသာပြန်မျိုးသမီးကပြောပြသွားတာပါ။ပါကစ္စတန်ရဲ့ပြည်ပကျွေးမီ48ရာခိုင်နှုန်းဟာနိုင်ငံတကာငွေကြေးရံမုံငွေအဖွဲ့ IMF နဲ့အာရှဖွံ့ဖြိုးရေးဘဏ် ADB တို့စီကနေယူထားတာဖြစ်တယ်လို့ဝန်ကြီးဝမ်ကပြောပါတယ်။တရုတ်အကျွေးတွေကိုပြန်ဆက်ဖို့တသက်အတွက် IMF စီကနေချေးငွေအသစ်တစ်ခုယူဖို့ပါကစ္စတန်ကစီစဉ်နေတယ်ဆိုပြီးအမေရိကန်ကဝေဖန်တာကိုတုံ့ပြန်ပုံရတဲ့အနေနဲ့ဝန်ကြီးဝမ်ကအဲ့ဒီလိုအသေးစိတ်အခြေအနေတွေကိုပြောသွားတာပါ။အမေရိကန်ရဲ့ဆွဆွဲချက်ကိုပါကစ္စတန်ရောတရုတ်ကပါအခြေအမြစ်မရှိဘူးဆိုပြီးညင်ထားပါတယ်။ပါကစ္စတန်ရဲ့ပြည်ပကျွေးမီဒေါ်လာ69ဘီလီယံမှာတရုတ်အကျွေးက CPEC ချေးငွေဒေါ်လာ6ဘီလီယံအပါအဝင် 8.4 ဘီလီယံလောက်ရှိရဲဆိုတာဗနာရေးဝန်ကြီးအာဆတ်ဦးမှာဒီလအစောပိုင်းကလွှတ်တော်ကိုတင်ပြတဲ့စာရင်းတွေမှာတွေ့ရပါတယ်။ CPEC ချေးငွေကိုစီမံကိန်းတွေပြီးတဲ့အထိအတိုးနှုန်း200ခန့်နှုန်းပေးရတယ်လို့ပါကစ္စတန်ရဲ့တရုတ်တာဝန်ရှိသူတွေကပြောပါတယ်။2022ခုနှစ်အရောက်မှာစုစုပေါင်းအတူကဒေါ်လာ1ဘီလီယံလောက်ရှိမယ်လို့ပြောပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုပါကစ္စတန်ကိုသွားပြီးနိုင်ငံဆက်ဆံရေးပြန်ကောင်းလာဖို့ကြိုးစားတဲ့အနေနဲ့ဝန်ကြီးချုပ်အီမရန်ခန်းနဲ့ပထမဆုံးအကြိမ်တရားဝင်တွေ့ဆုံဆွေးနွေးပြီးရက်ပိုင်းအတွင်းမှာပဲဝန်ကြီးဝမ်ပါကစ္စတန်ကိုသွားတာပါ။အမေရိကန်နဲ့ပါကစ္စတန်အကြားဆက်ဆံရေးရိုးရင်းကျဆင်းနေချိန်မှာပဲတရုတ်နဲ့စီးပွားရေးစီရေးဆက်ဆံမှုတွေကပိုပြီးနှဆိုင်လာနေတာပါ။ပါကစ္စတန်ဟာအိန္ဒိချင်းအာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့အမေရိကန်တပ်ဖွဲ့တွေနဲ့အာဖဂန်တပ်ဖွဲ့တွေကိုတိုက်ခိုက်နေတဲ့အကြမ်းဖက်ဝါဒီတွေကိုသူ့နိုင်ငံထဲမှာလက်ခံထားတယ်ဆိုတဲ့ဆွဆွဲချက်တွေကြောင့်အမေရိကန်နဲ့ပါကစ္စတန်အကြားဆက်ဆံရေးကတင်းမာနေတာပါ။အဲ့ဒီဆွဆွဲချက်တွေကိုပါကစ္စတန်တာဝန်ရှိသူတွေကတော့အစဉ်တစိုက်ငြင်းဆိုနေပါတယ်ခင်ဗျာ။